မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုဒီနေ့တွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးကြပါရယ်အထူးကိုယ်စားခရစ်စတင်ရှန်နာပါဂန်နာနဲ့နေပြည်တော်မှာတွေ့ဆုံရမှာတော့နေရာဆုံးခွာသွားသူတွေပြည်လဲလက်ခံနိုင်ရေးသူရကဖော်ပြထားတဲ့စုံစမ်းစစ်ဆေးကော်မရှင်လုပ်ငန်းတွေပါဝင်ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းလဲနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတင်းနဲ့ချီရဲ့ဒုက္ခသည်တွေရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီချက်အရနေရပြည်ရေးအစီအစဉ်နဲ့ပတ်သက်တဲ့ကိစ္စတွေရခိုင်ပြည်နယ်အခြေအနေကိုဖြည့်ရှင်းရမှာရင်ဆိုင်နေရတဲ့စင်ခေါ်မှုတွေမြန်မာစုရနဲ့ကုလသမဂ္ဂတွေ့ရုံကျုပ်ရုံးလို့ကြာပူးပေါင်းဆောင်ရွက်နိုင်မဲ့အစီအစဉ်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်ကုလသမဂ္ဂဒုက္ခသည်ရဲ့ခရီးစဉ်စမင်းတို့ကလည်းမြန်မာစစ်တပ်ကဒုတိယဖူချုပ်မှုကြီးစိုးဝင်းနဲ့နေပြည်တော်မှာတွေ့ဆုံပြီးစုံစမ်းရေးကော်မရှင်ရဲ့လုပ်ငန်းတွေပါဝင်ရခိုင်ပြည်နယ်ကြီးဆွေးနွေးခဲ့တယ်လို့မတူမညီအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအတွက်စောင့်ရဲချက်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခေတ်နဲ့ဩဂုတ်လတဲ့လုံခြုံရေးကိစ္စကဏ္ဍကိုစီးနေတက်ခဲ့တဲ့ ARS ရဲ့ဆွေးနွေးအောက်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့ရှင်းလင်းရာကဝန်ကြီးမှုရှင်တွေပေါ်လူခွေရေးချုပ်ဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတာဝန်ကဆွဆွဲထားပါဒီနေ့ချီတဲ့ဒုက္ခသည်နေရပြင်းရေးစီစဉ်တွေနှောင့်နှေးကြံ့ကြံ့နေတဲ့ပုံမှာလဲဝေဖန်မှုတွေထပ်ပေါ်နေချိန်မှာအတွင်းရေးမှူးချုပ်ရဲ့ထုတ်ကိုယ်စဉ်မြန်မာနိုင်ငံကိုထပ်မံတရောက်တာလည်းဖြစ်ပါရဲ့မြန်မာဆွေရတော့လူဝင်ကြားဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားဘူးလို့နိုင်ငံတကာတာဝန်ကဆွဆွဲနေတဲ့အထိလူခွေရေးချုပ်ဖောက်မှုတွေကျူးလွန်နေတာမျိုးမရှိတဲ့အကြောင်းနဲ့ဒုက္ခသည်နေရပြင်းရေးအစဉ်သက်ရှိနေတဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားပါတယ်